နိုင်ငံရေးကျင်းသား83ဦးကိုမြန်မာသမ္မတဦးသိန်းစိန်ကပြန်လွှတ်ပေးလိုက်တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်စုံစမ်းစစ်ဆေးမှု Mr. Thomas O'Hagan တနာကကြိုဆိုလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေဆက်ရှိနေသေးတဲ့အတွက်စိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့နိုင်ငံရေးနဲ့လူ့ခွင့်လှုပ်ရှားသူအမျိုးသမီးဒေါ်ပေါကြာဖမ်းဆီးခံရတာအတွက်သူ့အနေနဲ့စိုးရိမ်မကင်းဖြစ်ပြီးဩဂုတ်လအတွင်းမြန်မာနိုင်ငံကိုတွားရောက်မဲ့အစီအစဉ်အတွင်းအာဏာပိုင်တွေနဲ့ဆွေးနွေးမယ်လို့လည်း Mr. Quintana က VOA ကိုပြောဆိုပါတယ်။ဒီအကြောင်းဒေါ်လာလာတန်းကအသေးစိတ်ပြပြပေးမှာပါ
။ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်စုံစမ်းစစ်ဆေးရေးမှူးမစ္စတာ Thomas O'Hagan ဟာမြန်မာသမ္မတဦးသိန်းစိန်ကသူ့ရဲ့မကြာမီကဥရောပခီးစဉ်တွင်ကတိပေးခဲ့တဲ့အတိုင်းမြန်မာနိုင်ငံမှာယုံကြည်ချက်နဲ့အချင်းကျနေသူတွေဒီနှစ်ကုန်မှာမရှိစေရဘူးဆိုတဲ့ပြောဆိုချက်အတိုင်းဇူလိုင်လ23ရက်နေ့ကနိုင်ငံရေးအကျဉ်းသား83ဦးကိုပြန်လွှတ်ပေးတဲ့အပေါ်ကြိုဆိုလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးအကျဉ်းသား100နီးပါးဆက်လက်ကြန့်ရှိနေသေးတဲ့အတွက်လည်းအားလုံးကိုပြန်လွှတ်ပေးဖို့သူကတောင်းဆိုလိုက်ပါတယ်
။that all those who remain in jail deserve to be released immediately and
ရုံးချစ်ချက်အချင်းကြနေသူအားလုံးကိုပြန်လွှတ်ပေးသင့်ပါတယ်။ဘာကြောင့်တချို့နိုင်ငံရေးအကျဉ်းသားတွေကြံနေသေးတယ်ဆိုတာကိုကျွန်တော်နားမလည်နိုင်ပါဘူး။ဒါဟာကျွန်တော်လူ့ခွင့်ရေးစုံစမ်းစစ်ဆေးမှုဖြစ်လာကြတဲ့ကမြန်မာအစိုးရကိုတောင်းဆိုလာခဲ့တာပါ။နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လွှတ်ပေးရမှာဖြစ်ပါတယ်။
ဒါအပြင်လူခွေးလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးမှုတွေရှိနေတဲ့အပေါ်မှာလည်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းမစ္စတာကင်တနာကပြောပါတယ
် Now with this civilian government we see that there is an increasing practice of detaining those who
အခုအရသာအစိုးရလက်ထက်မှာအစိုးရရဲ့ policy တွေနဲ့အမြင်ချင်းမတူတဲ့သူတွေပြန်ပြေးဖမ်းနေတာကိုတွေ့ရပါတယ်အထူးသဖြင့်တဘာဝတေယံဇာတတူဖော်မှုရေကာတာတိဆောက်မှုလေယာမြေတင်းဆက်မှုတခြားမရုပ်ဖလာလုတ်ကင်မှုတွေအပြင်ရခိုင်ပြည်နယ်မှာလူ့ခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုလည်းဖမ်းဆီးနေတာတွေ့ရပါတယ
်အထူးသဖြင့်အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ကချင်ပြည်နယ်ဆိုင်ရာဥက္ကဋ္ဌဖြစ်သူဒေါ်ပေါကြာကိုဇူလိုင်လ17ရက်နေ့ကဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လေသူဩဂုတ်လမြန်မာနိုင်ငံကိုတွားရောက်တဲ့အခါမြန်မာအာဏာပိုင်တွေနဲ့သူ့ရဲ့စိုးရိမ်မကင်းဖြစ်မှုကိုထုတ်ဖော်ပြောကြားမယ်လို့လေမစ္စတာကင်တနာကပြောပါတယ်
I was really concerned about her case. I read about her case and I understand.
ကျွန်တော်အနေနဲ့ဒေါ်ပေါကြာကိစ္စနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိပါတယ်။သူဖမ်းဆီးခံရတဲ့အကြောင်းကျွန်တော်ဖတ်ရပါတယ်။သူ့ရဲ့အမှုကိုတရားရေးရာအရဆုံးဖြတ်မယ်ဆိုတာလည်းသိပါတယ်။အစိုးရအနေနဲ့ဒီနေရာမှာစည်စနာရင်းမှန်ဖို့လိုပါတယ်။တစ်ဖက်မှာနိုင်ငံရေးအကျဉ်းသား83ဦးကိုလွတ်ပေးပေမဲ့တစ်ဖက်မှာပြန်ဖမ်းဆီးမှုတွေရှိနေပါတယ်။ဒီနေရာမှာလိုအပ်တဲ့သူတွေကိုအကူအညီပေးနေတဲ့သူတကယ်ဆိုအစိုးရလုပ်ရမယ့်တာဝန်ကိုသူကဝင်ရောက်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ကျွန်တော်ဩဂတ်လမြန်မာပြည်သွားတဲ့အခါဒေါ်ပေါကြာကိစ္စကိုထည့်သွင်းပြီးအာဏာပိုင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်
။ဒေါ်ပေါကြာကို2009ခုနှစ်ကကြေးရွာအတွင်းမှာဖြစ်ပျက်ခဲ့တဲ့အမှုနဲ့ဆွဆွဲပြီးဖမ်းဆီးထားတာဖြစ်ပါတယ်။သူကိုလူသေးမှုနဲ့ပုံမှန်304ကကြီအပြင်ဆေးထုတ်အကိုင်းတဲ့အမှုနဲ့ပုံမှန်33အပြင်မြန်မာနိုင်ငံဆေးဝါးအဲ့ဥဒီပုံမှန်47စသဖြင့်ပုံမှန်3ခုနဲ့ဖမ်းဆီးထားတာဖြစ်ပြီးဒေါ်ပေါကြာဟာလောလောဆယ်မှာဆက်သွယ်မှုခက်ခဲတဲ့ဖက်ကမှာထိန်းသိမ်းခြင်းခံထားရတယ်လို့သိရပါတယ်မစ္စတာကင်တနာကမြန်မာစုရအနေနဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်ရမှာညီကျန်စွာစူဝေးဆန္ဒပြမှုလတ်စွာထုတ်ပေါ်ပြောဆိုမှုစတဲ့အခြေခံလူခွင့်ရေးတွေကိုလေးစားလိုက်နာပြီးတော့ဥပဒေတွေကိုပြင်ဆင်ရမှာမြန်မာနိုင်ငံရဲ့တရားရေးစနစ်ဟာလည်းတိကျရပ်တည်ဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ
် The right to express the opinion and demonstrate it is a very very important human rights in the universal declaration
လူလတ်စွာထုတ်ပေါ်ပြောဆို권ဆန္ဒပြ권စသဖြင့်ဟာလူခွင့်ရေးပြင်ရင်စာနာကြီးမှာတိတ်ကိုအရေးကြီးတဲ့အခွင့်အရေးတရားဖြစ်ပါတယ်။ဒါကိုမြန်မာအစိုးရကလေးစားဖို့လိုအပ်ပါတယ်။အထူးသဖြင့်ဆန္ဒပြသူတွေကိုဒေသခံအာဏာပိုင်တွေရဲနဲ့တရားရုံးတွေကတုံ့ပြန်အရေးယူတာတွေကိုနိုင်ငံတော်အစိုးရကလေးလေးလက်နက်စုံစမ်းစစ်ဆေးတင်ပါတယ်။ဒီလိုဆန္ဒပြသူတွေကိုဖမ်းဆီးမှုတွေကိုတွေ့နေရပါတယ်။ဒါဟာနိုင်ငံရေးအရလုံဆုံမှုအကြောင်းတရားတွေပါနေလို့ဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စကိုအစိုးရကစုံစမ်းစစ်ဆေးပေးတင်ပါတယ်။ဒီအကြောင်းကျွန်တော်မကြမီဩဂုတ်လကြမြန်မာနိုင်ငံသွားတဲ့အခါမှာဆွေးနွေးဖို့ရှိပါတယ
်2008ခုမေလကစပြီး လူခွေစုံစမ်းစစ်ဆေးရေးမှုဖြင့်တာဝန်ထမ်းဆောင်ခဲ့သူမစ္စတာကင်တနာဟာဒီနှစ်အတွင်းဖေရီလ12ရက်နေ့ကလည်းမြန်မာနိုင်ငံကို6ရက်ကြာသွားရောက်ခဲ့တာဖြစ်တဲ့အတွက်ကြောင့်ဩဂုတ်လခီးစဉ်ဟာဒုတိယမြောက်မြန်မာနိုင်ငံကိုဒီနှစ်အတွင်းသွားရောက်တဲ့ခီးစဉ်လည်းဖြစ်မှာပါရှင်။